တရားမဝင်ဖွဲ့စည်းတွေနဲ့ဆက်သွယ်တယ်ဆိုတဲ့ဆွဲချက်နဲ့ပြီးခဲ့တဲ့2010နှစ်လယ်တုန်းကမြန်မာအာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ရတယ်။တောင်သူလယ်သမား5ယောက်နဲ့ကတယောက်ပျောက်ဆုံးနေတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်။မိသားစုဝင်တွေကတော့တည်ဆုံးသွားပြီလို့ယုံကြည်ထားပြီးအာဏာပိုင်တွေကိုမေးမြန်းခဲ့ပေမဲ့လည်းတိတိကျကျဖြေချခဲ့ခြင်းမရှိသလိုတရားရုံးအဆင့်ဆင့်တိုင်ကြားခဲ့ပေမဲ့လည်းပယ်ချခံခဲ့ရတယ်လို့သိရပါတယ်။ဒီအချိန်ဤအသေးစိတ်ကိုတော့စုံစမ်းထားတဲ့မန္တလေးချမ်းကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။အခုပျောက်ဆုံးနေတဲ့ကိုဆန်ရွှေအသက်38နှစ်အပါအဝင်ဥမောင်သိန်းဥပေါ်လာနဲ့ဥလက်ခွတ်တို့ကိုတရားမဝင်ဖွဲ့စည်းတွေနဲ့ဆက်သွယ်မှုဆိုတဲ့စွဲချက်နဲ့စစ်တပ်ခလာရရှိကပြီးခဲ့တဲ့နှစ်9လပိုင်း17ရက်နေ့ကမွန်ပြည်နယ်ဘီလင်းမြို့နယ်အတွင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုဖမ်းဆီးခံရသူအလုံးကိုစစ်တပ်ကစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့ပြီးတရားမဝင်ဖွဲ့စည်းနဲ့ဆက်သွယ်တဲ့ဆိုတဲ့စွဲချက်နဲ့ယုံတင်ခဲ့တာပါ။ဒဏ်ငွေ3,000ခွဲပေးဆောင်နိုင်သူကိုတော့တရားရုံးကပြန်လွှတ်ပေးခဲ့ပြီးဒဏ်ငွေမပေးဆောင်နိုင်သူ3ကိုတော့ထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်။ဒီထက်ကမှအခုပျောက်ဆုံးနေသူကိုဆန်ရွှေကတော့အာဏာပိုင်တွေရဲ့စစ်ကြောမှုတွင်တွေ့ဆုံသွားခဲ့တယ်လို့မိသားစုဝင်တွေကယုံကြည်ထားတဲ့အကြောင်းကိုဆန်ရွှေရဲ့ဆွေမျိုးသားချင်းတဦးကအခုလိုပြောပြပါတယ်။
ဒီလားဆိုတော့ကိုလည်းသိနေတယ်သူတို့တက်လာလဲကိုလည်းသိနေတယ်အတော်တော်ခိုင်ခိုင်လေလေနဲ့အပြည့်ပြည့်စုံစုံနဲ့ကျွန်တော်တို့အချက်လက်တွေပြည့်ပြည့်စုံစုံနဲ့ကျွန်တော်စုဆောင်ထားပါတယ်ခုတော့ပေါ်နေတဲ့ဘာတွေလဲကျွန်တော်ရိုက်ထားတာရှိတယ်လေအခုတည်းကသူတို့ကဝန်မခံဘူးလေပြည့်ပြည့်ချင်းကကျွန်တော်တို့တိုင်တယ်လေတိုင်ပြီးတော့ဒီအချက်ကလူကြီးကလာဆင့်သွားတယ်ပြဿနာဖြစ်တာကခလျာရှိမှဖြစ်တယ်အဲ့ဒီခလျာရှိမှလည်းသူတို့ပြန်လာဆင့်တယ်လေအဲ့ဒါသူတို့ဆင့်ပြုံဆင့်နေလဲကျွန်တော်ထင်တယ်သဘောမချဘူးထင်တာပဲအဲ့တော့သူတို့မေးလိုက်တယ်ပြည့်ရတော့ဒီကျန်တဲ့ဒီထောင်ချတဲ့မျိုးသမီးတွေမေးတယ်ထမရောက်တဲ့လူဒီကျွန်တော်ထောင်သာထောင်သာသွားတွေးတဲ့ခါကျမှကျွန်တော်အဲ့ဒီကိစ္စလေးအလုံး PCPB လေသူအဲ့ဒီမှာညချင်းပဲသူတို့ခုစုဝဲစီလို့ဆွဲထုတ်ပြီးတော့သူတို့ညတွင်းချင်းမစောင့်မြုပ်လိုက်တယ်လေစောင့်မြုပ်တဲ့နေရာလေကျွန်တော်တို့အချက်လက်ပြည့်စုံနဲ့ကျွန်တော်တို့အထောက်ထားခိုင်ခိုင်လို့လုံနဲ့ကျွန်တော်လှုပ်ထားတယ်ရှိတယ်လေ
ကိုဆန်ရွှေရဲ့ဇနီးဖြစ်သူကလည်းတခြားမိသားစုဝင်တွေနီးတူထောင်ဝင်စာတွေးခွင့်တောင်းခဲ့ပေမဲ့တွေးခွင့်မရခဲ့ဘူးမင်းမြတ်တဲ့အခါမှာလည်းအာဏာပိုင်တွေဘက်ကတိတိကျကျဖြေချခြင်းမရှိခဲ့ဘူးလို့ဆိုပါတယ
်ဒီဆုံးကလည်းဥစဉ်ဥစဉ်ဆွေမျိုးသမီးကတော့သူ့ကိုမေးတာပေါ့ဟိုတခြားယောက်ျားတွေဟိုကလုတဲ့လူလဲလွတ်တယ်ထောင်ကြတဲ့လူလဲကြားရဆိုတော့အဲ့ဒါသူတိတ်ခွင့်ရှိတာပေါ့လေအဲ့ဒါမိသားစုနဲ့သူတွေးဆခွင့်ရှိတယ်ဆိုတော့ဝမ်းမြောက်အောင်တော့ဖြစ်ကြတာပေါ့အဲကျွန်မကျတော့ကျွန်မယောက်ျားအပေါ်မှာရှိလေအခုတကယ်လို့ရှိလို့ဆိုရင်ပြန်လွတ်ပေးပါတကယ်လို့မရှိဘူးဆိုလို့ရှိရင်လည်းတည်ဆုံးရတယ်ဆိုလို့ရှိရင်လည်းကျွန်မဟိုအမြတ်တမ်းအလူတမ်းပြေးဝစီချင်တာပေါ့ရက်လက်ဆုံးတိုးပြေးစီချင်တာပေါ့အဲ့ဒါကိုအဲ့ဒီလာဆေးဝါတယ်လို့ကြည်ဝါလို့ဆိုတာပဲကျွန်မဘယ်လိုအရာရှိမျိုးလဲကျွန်တော်လည်းမသိဘူးအဲ့ဒါနဲ့သူကပြူဟာမှုကိုမေးပေးပါမယ်ဆိုပြီးတော့သူအဲ့ဒီစကားတစ်ခုနဲ့ဒီနေ့အထိကျွန်တော်တို့စောင့်ဆိုင်နေရတယ်ဘာမှအပြာလာမရှိဘူးအဲ့ဒီကျွန်တော်တို့နေတဲ့ချိန်မှာကျွန်တော်တို့သိထားပြီလေတာရှင်မရှိတော့မှကျွန်တော်တို့သိနေပြီလေကျွန်တော်တို့ထောင်မှာရောက်တဲ့လူဒီကျွန်တော်တို့ထောင်သာထောင်ဝင်သာသွားတွေးတဲ့ခါကျမှကျွန်တော်အဲ့ဒီကိစ္စလေအလုံး PCPB လေသူအဲ့ဒီမှာညချင်းပဲသူတို့ခုစုဝဲစီလို့ဆွဲထုတ်ပြီးတော့သူတို့ညတွင်းချင်းမစောင့်မြုပ်လိုက်တယ်လေစောင့်မြုပ်တဲ့နေရာလေကျွန်တော်တို့အချက်လက်ပြည့်စုံနဲ့ကျွန်တော်တို့အထောက်ထားခိုင်ခိုင်လို့လုံနဲ့ကျွန်တော်လှုပ်ထားတယ်ရှိတယ်လေကျွန်တော်တို့မကန်ရဲဘူးမပေါ်ရဲဘူးမတွေ့မကြည့်ရဲဘူးဖြစ်နေတယ်အခုရှိတော့ရှိနေတာပေါ့အဲ့ဒီတည်တဲ့ထောင်နေရာတွေကလေ
အခုလို့ကိုဆန်ရွှေပျောက်ဆုံးမှုနဲ့ပတ်သက်လို့ဘီလင်းတရားရုံးမွန်ပြည်နယ်တရားရုံးတို့ကိုတိုင်ကြားခဲ့ပေမဲ့တရားရုံးတွေကအဆင့်ဆင့်ပယ်ချခဲ့တာကြောင့်အခုနောက်ဆုံးနေပြည်တော်တရားရုံးချုပ်ထိတိုင်ကြားဖို့မိသားစုဝင်တွေကပြင်ဆင်နေပါတယ်။ဒီမှုကိုလိုက်ပါဆောင်ရွက်ပေးမဲ့လမ်းပြကျဲအဖွဲ့မှရှေ့နေကြီးဦးအေးမြင့်ကတော့
တရားရုံးချုပ်ကကျွန်တော်တို့ကအယူခံပိုင်ခွင့်ရှိသေးတယ်လေ။ညနေရရှုံးရင်ခရိုင်အခုခရိုင်မှာလည်းရှုံးလာပြီ။ခရိုင်ကရှုံးတော့မွန်ပြည်နယ်အဲ့မှာလည်းရှုံးလာပြီ။ကျွန်တော်တို့ကခုကကြေကားကွက်လည်းမရှိဘူးရှင်းနေငါကွက်လည်းမရှိဘူးနောက်ပြီးတော့ဒီခါရတဲ့လူတွေရဲ့အခုပြန်ပြောပြမှတည်တာကထုနဲ့ပြီးတော့ဝန်ခံခိုင်းတယ်အတန်ဖမ်းတဲ့ဖမ်းတယ်ဖမ်းပြီးတော့မှတခါကြေးဝါလူကြီးတွေရဲတွေကိုနားထောင်ခိုင်းအဲ့ကြေးဝါလူကြီးတွေရဲတွေရဲ့ကိုအဲ့တိုင်းထွက်ခိုင်းပြီးတော့နှိမ့်ချင်းပြီးထောင်ချလိုက်တယ်ဥပရေရဗမာပြည်မှာအားကိုးလို့ရတယ်မရဘူးဆိုတာပြည်သူလူထုလည်းသိစေချင်တယ်နောက်တစ်ခုကလူခွေရေးအဖွဲ့စည်းရလဲတည်အောင်တို့အတွက်အခုဆက်လက်ကြိုးစားပြီးတော့ဆက်ပြီးအယူခံဝင်ပါပ
ါဒါကတော့တရားမဝင်အဖွဲ့စည်းနဲ့ဆက်သွယ်တယ်ဆိုတော့ဆွဲချက်နဲ့ပြီးခဲ့တဲ့နှစ်9လပိုင်းကဖမ်းဆီးခံခဲ့ရသူကိုဆန်ရွှေပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးနေပြည်တော်တရားရုံးချုပ်ကိုတိုင်ကြားဖို့ပြင်ဆင်နေတဲ့အကြောင်းလမ်းပြချက်အဖွဲ့မှရှင်းနေကြီးဦးအေးမြင့်ပြောပြခဲ့တာဖြစ်ပါတယ်ရှင်